စည်းပုံခြေခံဥပဒေကိုပြင်ဆင်တဲ့ဥပဒေမူကြမ်းကိုအတည်ပြုရေးအတွက်ကျင်းပမယ့်ပြည်လုံးကျဆန္ဒခံယူပွဲဥပဒေကြမ်းကိုဒီနေ့ပြည်သူ့လွှတ်တော်ကအတည်ပြုလိုက်ပြီဖြစ်ပါတယ်ပြည်သူ့လွှတ်တော်ဥပဒေကြမ်းကော်မတီကပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကတင်သွင်းခဲ့တဲ့ဒီဥပဒေကြမ်းကိုဒီနေ့ဆွေးနွေးပြီးတဲ့နောက်မှာပြင်ဆင်ချက်တွေနဲ့အတည်ပြုလိုက်တာဖြစ်ပါတယ်ဒီဥပဒေကြမ်းကိုဝင်ရောက်ဆွေးနွေးခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပလဲမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်ဆန်းလိုင်ကဒီနေ့ဆွေးနွေးခဲ့တာတွေကိုအရှင်းပြပါတယ်
ဒီဆန္ဒခံယူပွဲမှာမဲပေးဝင်ရှိတဲ့လူတွေထဲမှာအချုပ်သားတွေတော့သူတို့မဲဆေးမှာထည့်ရမယ်လို့ပြောလိုက်တာပဲမဲတော့ပြည်တံကြက်ခံရတဲ့အထောင်ရည်ကိုတော့ဒီထဲမှာမဲပေးဝင်မရှိဘူးလို့လို့ထည့်တဲ့အတွက်ကြောင့်မလို့မို့အန္တရာယ်တော့ခလူခွင့်ရေးရတယ်ဒါမဲပေးဝင်ရှိတယ်ဆိုတဲ့ကြောင့်လည်းနောက်တစ်ခုကဖြုတ်တော်နေပြတ်ထန်းလာတဲ့ဖွဲ့စည်းပုံချင်းဆောင်ဥပဒေရလဲဟိုနိုင်ငံသားတိုင်းဟာတန်းသူခွင့်ရေးရှိတယ်ဆိုတဲ့ကိစ္စပေါ့နည်းအဲ့ဒီအရာပေါ့နော်ဒီအရုပ်မဲပေးဝင်ရှိတယ်ဆိုတဲ့ကြောင့်ကျွန်တော်တင်ပြဒါမဲလွတ်တော်ရမှာတော့ကျွန်မအတင်ပြတဲ့အဲ့ဒီခွင့်နှစ်ချက်စလုံးကတော့ကျွန်မအော်မြေခွေဆိုတဲ့အခါမှာကျွန်မရှုံးသွားတယ်အဲ့ဒါမရဘူးနောက်တစ်ခုကကြတော့ဒီမဲပေးပိုင်ခွင့်ရှိတဲ့ဆဲမှာပေါ့နိုင်ငံသားအဲ့နိုင်ငံသားနဲ့နိုင်ငံသားပြုပြင်ရသူဆိုပြီးတော့ကျွန်တော်တို့ကဟိုထည့်ပြီးပြင်တာပေါ့လေပြင်တော့သူကတော့ဟိုယာယီတက်တကလက်မှတ်ကိုင်ဆောင်တာသူလို့အရင်ကဥပဒေကြမ်းမှာပါတယ်ဟိုဥပဒေကြမ်းကော်မတီအနေနဲ့ကတော့နိုင်ငံသားနဲ့နိုင်ငံသားပြုပြင်ရသူပဲပြောတယ်ကျွန်မအဲ့နိုင်ငံသားမှာထည့်ပြင်တယ်လို့ကျွန်မလွတ်တော်ကပြောတယ်အဲ့တော့မဲခွေဆုံးပြတာတော့ကျွန်မနိုင်ပါတယ်အဲ့ဒါတော့ဥပဒေကြမ်းမလို့အခုဒီမဲပြုပြင်ဆန္ဒခံယူပွဲမှာမဲပေးပွဲရဲမှာတော့နိုင်ငံသားနဲ့နိုင်ငံသားပြုပြင်ရသူကမကရဲနိုင်ငံသားပါပါမယ်ပေါ့ဒါပေမဲ့လို့ဟိုရဲတက်တေကလက်မှတ်ကိုင်ဆောင်ထားသူကတော့မပါတော့ဘူးနောက်တစ်ချက်ကတော့ကျွန်မပြင်လိုက်တာတော့ဟိုဒီမဲပေးတဲ့အခါမှာမဲယုံနေမှာမဲစာရွက်ပေါ့ပါအမှတ်တရရစ်တဲ့ချိန်မှာမဲစာရွက်ကဆုတ်ပြဲသွားပြီပေါ့နော်တခုခုကြောင်းကြောင်းကြောင်းပြည့်စုံသွားလို့ရှိရင်နောက်တစ်ချိန်မဲစာရွက်အစ်တထထုတ်ခွေမဲမဲကပြားတခုထထုတ်ခွေကျွန်မအဲ့ဒါကိုတောင်းနေကောင်းတဲ့ခါကျအဲ့ဒါလေးကျမဟို online ပေးပါတယ်လွတ်တော်မဲခွဲဆုံးမြတ်တော်လေဟိုဒါကတော့နိုင်ငံသားများရဲ့အခွင့်အရေးပေါ့လေတချို့လည်းနားမလည်တဲ့အတွက်ကြောင့်မလို့မို့မဲပေးလိုက်တဲ့ချက်မှမဲကပြားဆိုပြပြစီသွားရင်သူတို့မဲတစ္ဆာရဲ့ထက်ထက်မပေးဘူးဆိုရင်တော့မပေးနိုင်တဲ့အခွင့်အရေးဆုံးရှုံးသွားမှာဆိုတဲ့အတွက်ကြောင့်ကျမအဲ့ဒါကိုတောင်းတော့ပေါ့လေ
ဒီဥပဒေချမ်းမှာပါဝင်တဲ့ဆန္ဒမဲလက်မှတ်နဲ့ကြိုတင်ဆန္ဒမဲလက်မှတ်တွေနဲ့ပတ်သက်ပြီးတက်မတော်သားကိုယ်စားလှယ်ဒုတိယဗိုလ်မှူးကြီးမြို့ထက်ဝင်းကဒီနေ့ဆွေးနွေးသွားပါတယ
်ဒီပြည့်စွက်ချက်အနေနဲ့ကိုပိုင်အုပ်ချုပ်ခွင့်ရတိုင်းသို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကော်မရှင်အဖွဲ့ခွဲစိုးဒီမှာပြည်လုံးကျွဆန္ဒခံယူပွဲကျင်းပရေးကိုယ်ပိုင်အုပ်ချုပ်ခွင့်ရတိုင်းသို့မဟုတ်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကော်မရှင်အဖွဲ့ခွဲကိုစိုးဒီတို့ပြင်ဝိုင်ခွဲကဲသားစင်းလို့နေတဲ့ကျွန်တော်တို့ဆန္ဒမဲလက်မှတ်စိုးဒီမှာဤဥပဒေအရကော်မရှင်ကသတ်မှတ်ပြီးတော့ဆန္ဒမဲလက်မှတ်ကိုစိုးဒီဘုံဝခွဲကဲဒါတွေကိုကြိုတင်ဆန္ဒမဲလက်မှတ်စိုးဒီမှာဤဥပဒေအရကော်မရှင်ကသတ်မှတ်ထားသောကြိုတင်ဆန္ဒမဲလက်မှတ်ကိုစိုးသည်လို့အသည့်ဖြည့်ဆွက်လိုပါတယ်။ထို့သောဖြည့်ဆွက်ရခြင်းရဲ့အကြောင်းမှာသခင်ကကျွန်တော်တို့ပြဋ္ဌာန်းထားတဲ့အခါမှာခရိုင်ကော်မရှင်အနေနဲ့ပဲပါတဲ့တို့ကြောင့်ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကန့်ညီရန်အတွက်ပြင်ဆင်ရန်လိုအပ်ကြောင်းတင်ပြအပ်ပါတယ်။
တမရတာလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒုတိယဗိုလ်မှူးကြီးလွင်ဦးကလည်းဆန္ဒမဲပေးပိုင်ခွင့်ရှိသူတမရသားတွေနဲ့သူတို့ရဲ့မိသားစုတွေအတွက်မဲစင်းရင်ပြုစုတာနဲ့ပတ်သက်ပြီးအခုလိုဆွေးနွေးသွားပါတယ်
။မတ်စင်26အခန်း5အပိုက်စနစ်ပုပ္ပကွဲငါ1မိမိတို့နဲ့တက်ဆိုင်သောရက်ွက်သွို့မှုကြေးရွာအုပ်စုအတွင်အခြေဆိုင်လျက်ရှိသည့်တိုင်းရင်းတပ်ဖွဲ့တပ်ဌာနချုပ်များ၌နေထိုင်ကြသောတမရကြီးရည်လေးတပ်ဖွဲ့ဝင်များရင်တို့မိသားစုဝင်များနဲ့မိခိုးသူများ၏အမိများကိုတက်ဆိုင်ရာတပ်မူး၏အကူအညီဖြင့်မဲစင်းတွင်ထည့်သွင်းခြင်းစာမျက်နှာ9မှတ်စဉ်29အပိုက်5/2တက်ဆိုင်ရာထည့်သွင်း၌မနေဘဲတိုက်ဤပြင်ပ၌နေထိုင်ကြသောတမရကြီးရည်လေးတပ်ဖွဲ့ဝင်များရင်တို့နှင့်အတူနေထိုင်ကြသည့်မိသားစုဝင်များနှင့်မိခိုးသူများ၏အမိများကိုရင်တို့နေထိုင်ရာဆန္ဒခံယူပွဲဒေသကြီးဘေးစည်တိုင်းထက်သွင်းခြင်းများကိုဖြစ်ဆွတ်လိုပါတယ်ကျွန်တော်ရဲ့ဖြစ်ဆွတ်ချက်ကိုလွတ်တော်မှအတည်ပြုနေမှာတင်ပြပါတယ
်ပြည်တော်စုတန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလွတ်တော်ကိုယ်စားလှယ်ဒေါက်တာနေလင်းကဒီပြည်လုံးကျဆန္ဒခံယူပွဲဥပဒေမူကြမ်းရဲ့ဏ္ဍန်ပါအချက်လက်တွေနဲ့ပတ်သက်ပြီးဆွေးနွေးသွားခဲ့တယ်လို့သိရပါတယ်ဒီကနေ့ပြည်သူ့လွှတ်တော်မှအတည်ပြုလိုက်တဲ့ပြည်လုံးကျဆန္ဒခံယူပွဲဥပဒေမူကြမ်းနဲ့ပတ်သက်ပြီးတိဘောမြို့နယ်မဲဆန္ဒနယ်ပြည်သူ့လွှတ်တော်ကိုစလဲဦးရထွန်းကအခုလိုတုံ့သက်ပါတယ်
။ယာယီတက်တွေကလက်မှတ်ကိုင်ဆောင်ထားသူဆိုတာကတော့မပါခင်ဘူးဆိုတဲ့အခါအခုပြင်လိုက်တယ်ပြင်လိုက်တဲ့အတွက်ကြောင့်မလို့အားတစ်ခုတော့အားနှက်ချက်ဖြစ်သွားတယ်ဆိုတော့အဲ့ဒီပြင်လိုက်ပြီးသားသကလုံးအသုံးနှုံးဟာလက်ရှိအခုလွှတ်တော်ကိုစလဲရွေးကောက်တဲ့ရွေးကောက်ပွဲဥပဒေမှာပါထားတဲ့သကလုံးနဲ့တော့လွဲသွားတာပေါ့ပြောသွားတဲ့အတွက်ကြောင့်မလို့ဒီဒေါက်ကင်ဆန်းလိုက်ထောက်ပြတဲ့အချက်ဟာဥရေဒီအရေးသားမှန်တယ်လို့ ကျွန်တော်တို့ယူဆတယ်ဆိုရင်တော့ဟိုဟာကိုကျွန်တော်တို့ကပြန်ပြီးတော့ပြင်ပေးရမှာပေါ့လေနော်ပြန်ပြီးတော့အဲယာယီတက်တဲ့ကံလက်မှတ်ခြံဆောင်ထားသူဆိုတဲ့ဥစ္စာကိုကျွန်တော်တို့ဖြုတ်ပေးရမှာပေါ့ဗျာအဲ့ဒါမှဒီရွေးကောက်ပွဲဥပဒေနှစ်ခုလုံးကညီသွားမှာပေါ့နော်မဲထည့်တဲ့ဥပဒေနှစ်ခုလုံးကညီ
ပြည်လုံးကျဆန္ဒခံရေးဥပဒေမူကြမ်းကိုဒီကနေ့ပြည်သူ့လွှတ်တော်မှဆွေးနွေးတည်ပြုလိုက်တဲ့အကြောင်းတင်ပြခဲ့တာပါပြည်သူ့လွှတ်တော်ကတည်ပြုလိုက်တဲ့ဒီဥပဒေမူကြမ်းကိုအမျိုးသားလွှတ်တော်မှဆက်လက်ပြီးဆွေးနွေးအောင်မယ်လို့လည်းသိရပါတယ်ရှင်